နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ ICG ကမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဒီကနေ့အစည်းအဝေးခန်းစားတစ်ဆောင်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုနိုင်ငံသားစီစစ်ရာမှာဘင်္ဂလီအဖြစ်အသုံးပြုတာဟာအကြက်အတဲတစ်ခုဖြစ်လာနိုင်ကြောင်းနဲ့ရခိုင်ပြည်နယ်ကပဋိပက္ခတွေဟာ2015ရွေးကောက်ပွဲကာလမှာပိုပြီးများလာနိုင်ကြောင်းသုံးသပ်ဖော်ပြထားပါတယ်။ဒီအစည်းအဝေးခန်းစားပေါ်မှာရခိုင်ပြည်နယ်အရေးဆောင်ရွက်နေသူတွေရဲ့သဘောထားအမြင်တွေကိုစူးစီးပြီး VOA သတင်းတော့ကိုမိုးစောကခုလိုသတင်းပေးပို့ပါတယ်။
ဟုတ်ကဲ့နိုင်ငံတကာမှာဖြစ်ပေါ်နေတဲ့အကြက်တဲတွေပြိပခတွေကိုတားဆီးနိုင်ဖို့အတွက်သုံးသက်ချက်တွေမူဝါဒပိုင်းဆိုင်ရာအကြံပြုချက်တွေကိုထောက်ကူပေးနေတဲ့နိုင်ငံတကာပြိပခစောင့်ကြည့်လေ့လာရေးအဖွဲ့ ICG ကမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးစာမျက်နှာ45မျက်နှာပါဝင်တဲ့အစည်းအဝေးခန်းစားတစ်ဆောင်ကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်ဒီအစည်းအဝေးခန်းစားမှာရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုနိုင်ငံသားစီစစ်ရမှာအစိုးရနဲ့ရခိုင်တိုင်းရင်းသားတွေကရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတာနဲ့သူတို့ခေါ်ဝေါ်နေတဲ့ဘင်္ဂလီဆိုတဲ့အသုံးအနှုန်းကိုအစ္စလမ်ဘာသာဝင်တွေကလက်မခံတာဟာအကြက်အတဲတစ်ခုစီကိုရောက်ရှိလာနိုင်တယ်လို့သုံးသပ်ထားပါတယ်ဒီသုံးသက်ချက်အပေါ်မှာရခိုင်ပြည်နယ်ပြိပခရိနဲ့ပတ်သက်တဲ့စုံစမ်းရေးကော်မရှင်မှာပါဝင်ခဲ့သူနိုင်ငံတော်သမ္မတအကြံပေးနဲ့မြန်မာငြိမ်းချမ်းရေးစင်တာကအထူးအကြံပေးဒေါ်ရင်ရင်ရွယ်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီ ICG ကသူတို့ကပြောတယ်ဒီဗမာပြည်ဘက်ထုံးစံတိုင်းအဖြစ်တင်နေတယ်။ဒီရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုအတိအမှတ်ပြုတ်တယ်ပေါ့။အစိုးရလည်းအတိအမှတ်မပြုတ်ဘူးရခိုင်လည်းအတိအမှတ်မပြုတ်ဘူးပေါ့။နိုင်ငံတော်ကအတိအမှတ်ပြုတ်ထားတဲ့နိုင်ငံတော်ရဲ့သမန့်ချက်ကိုပဲလက်ခံမယ်ဒီအဲ့လိုလက်မခံဘူးဘယ်လိုဒီပြဿနာတော့ပြင်းလို့1980ဒီနိုင်ငံသားဥပဒေလုံတော့သူတို့ကြီးပဲတက်ရည်ရမမှုတာနိုင်ငံသားတွေနိုင်ငံသားဖြစ်ချင်တဲ့လူတွေအားလုံးရည်ရတာပဲဒီနိုင်ငံမှာဒီ citizenship ကိုလာပြီးနိုင်ငံသားတွေလာပြောလို့ရမှာမဟုတ်ဘူးကိုကြလို့လည်းမရဘူးကိုတို့နိုင်ငံကိုလေ
ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတော်မြို့နယ်ကအစ္စလမ်ဘာသာဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးရွှေမောင်ကတော့အခုလိုသုံးသပ်ပါတယ်
။ဒီနေရာမှာအဓိက key point အနေနဲ့ပြောတင်တာကဒီကျွန်တော်တို့ရခိုင်ပြည်နယ်မှာရှိနေတဲ့ဒီမွတ်စလင်အများစုတွေကိုသူကဘင်္ဂါလီလို့ကြိုတင်သတ်မှတ်ပြီးတော့မှဘင်္ဂါလီအဖြစ်သတ်မှတ်ရေးပေါ့နော်။အဲ့ဒါကိုဒီဇိုင်းမဲ့မဲ့ဒီလုံနေတဲ့အတွက်အဲ့ဒါလေးကတော့နည်းနည်းဟိုဘာလဲမသိတော့ဘူးပေါ့လေ။ပါလို့ဆိုတော့ဒီလူမျိုးစုတစ်ခုရဲ့နာမည်ကအဲ့ဒီမျိုးစုအုပ်စုတွေနဲ့တွေ့တဲ့တိုင်ပဲပြောဆိုပြီးတော့ပါလေဒါမျိုးကိုဒါလောက်ရပါအာဘင်္ဂါလီလူမျိုးဖြစ်သတ်မှတ်မှအလျှောက်ခွင့်ရှိတယ်အဲ့လိုကြိုတင်သတ်မှတ်ချက်တွေကဒီ process ကိုနှောင့်နှေးစေတယ်အခက်အခဲဖြစ်စေတယ်တော့ဒီလိုပဲကျွန်တော်ပြောချင်ပါတယ်
ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုနှိမ့်ကြပြီးအလွန်အမင်းဆင်းရဲမွဲတေနေတာနဲ့ဘာသာလူမျိုးမတူတဲ့အတိုင်းအဝိုင်းနှစ်ခုကြားပြိပခတွေတင်းမာမှုတွေရှိနေတာဟာသမိုင်းအစဉ်အဆက်အစိတ်အတောက်တို့ဖြစ်နေတယ်လို့လည်းအစည်းအဝေးခန်းစာမှာဖော်ပြပါတယ်။ဒီတင်းမာမှုတွေဟာ2012ခုနှစ်နဲ့နောက်ပိုင်းကာလတွေမှာပြိပခတွေကိုဖြစ်ပေါ်စေခဲ့ပြီးဒီအခြေအနေတွေဟာ2015ရွေးကောက်ပွဲမှာပုံမမြင့်တက်လာနိုင်တယ်လို့လည်း ICG ကသုံးသပ်ပါတယ်။တော်ရင်ရင်ွယ်ကတော့လက်ရှိရခိုင်ပြည်နယ်အစိုးရကအခြေအနေတွေကိုထိန်းသိမ်းနိုင်လိမ့်မယ်လို့ယုံကြည်ထားပါတယ်
။တဘောကဒီပါဝင်တဲ့လူတွေပေါ်မူတည်တာပေါ့ပြဿနာတွေပိုကြီးထွားလာသလားဆိုတာအခုတော့ဟိုယုံကြည်ပါနဲ့အခုဟိုဒီဖို့ပကြုံမမအောင်တို့ကန့်ကျွေးနေတာတော့ဟိုမှန်တယ်လို့ပြောရမှာပဲလေဒီတရားဥပဒေစိုးမိုးရေးကိုအပိပီးကန့်ကျွေးနေတာ
ဦးရွှေမောင်ကတော့အရင်ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာမဲထဲခွင်းနဲ့နိုင်ငံရေးပါတီတွေမှာပါဝင်ခွင့်ရခဲ့ပြီးအခုအခါမှာရွေးကောက်ပွဲကော်မရှင်ကနိုင်ငံသားစီစစ်ပြီးနိုင်ငံရေးမှာပါဝင်ခွင့်ပြုဖို့ဆောင်ရွက်လာတာကြောင့် ICG က2015ရွေးကောက်ပွဲမှာပြိပခတွေပိုများနိုင်ကြောင်းသုံးသပ်တာဖြစ်မယ်လို့ယူဆပါတယ
်။အရင်တုန်းကနေအပြည့်အဝရလာတဲ့အခွင့်အရေးရတဲ့အာတော့လူကျိုးစုတစ်ခုကိုတဖြည်းဖြည်းတဖြည်းဖြည်းအခွင့်အရေးတွေကိုရှော့ရှာမယ်ရုပ်သိမ်းမယ်အဲ့လိုဆိုရင်တော့ဘယ်လိုပြောမလဲဒီ2000ကကျွန်တော်တို့ဒီရွေးကောက်ပွဲရောက်တဲ့ခါကျတော့ဒီ all inclusive ဖြစ်တဲ့ free and fair ဖြစ်တဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတော့တန်တရားတွေကျွန်တော်တို့ရဲ့ဝေဖန်သုံးသပ်မှုတွေဟိုအများကြီးပေါ်လာနေစီအကြောင်းရှိပါတယ်အဲ့ဒီဟာကိုများအခြေခံပြုလို့ CGA သုံးသပ်ထားပုံရတယ်
ICG ရဲ့အစီရင်ခံစာမှာရခိုင်လူမျိုးတွေဟာဗမာလူမျိုးတွေရဲ့လွှမ်းမိုးမှုကိုတွန်းလှန်နေရတယ်လို့တရားမဝင်ဝင်ရောက်လာတဲ့မွတ်စလင်တွေရဲ့လွှမ်းမိုးတာကိုလည်းစိုးရိမ်နေရကြောင်းဖော်ပြထားပြီးရခိုင်ပြည်နယ်ကပြိပခတွေကိုဖြေရှင်းရမှာရခိုင်လူမျိုးတွေရဲ့စိုးရိမ်ချက်ကိုပပျောက်ဖို့နီးလန်းရှာမှာဖြစ်တယ်လို့မွတ်စလင်လူမှုအဖွဲ့အစည်းရဲ့အခွင့်အရေးကိုလည်းကာကွယ်ဖို့လိုအပ်ကြောင်းဖော်ပြပါတယ်